ောက်ပွဲကျင်းပဖို့နှီးလာပါပြီ။ဒီရွေးကောက်ပွဲဟာဗာများပါလေ။သူတို့ကလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံရွေးကောက်ပွဲလို့ဟစ်ကြွေးနေကြပါတယ်။ဟုတ်နိုင်ပါမလား။စဉ်းစားကြည့်ကြပါဦး။ပြည်သူတွေကအစိုးရအဆက်ဆက်ရွေးကောက်ပွဲတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ကြုံခဲ့ဆုံခဲ့ကြပါတယ်။ဖဆပလကာလရွေးကောက်ပွဲ၊မဆလကြီးစိုးတဲ့ကာလရွေးကောက်ပွဲပြီးတော့မဝတကာလရွေးကောက်ပွဲ။ဖဆပလရွေးကောက်ပွဲကို၄လောင်းပြိုင်၆လောင်းပြိုင်ရွေးကောက်ပွဲတွေလို့ကမွတ်တက်ခဲ့ပေမဲ့အတိုက်ခံအင်အားစုတွေရဲ့အတန်တွေကတိတ်ဆိတ်မနေခဲ့ပါဘူး။ကြဲကြဲလောင်းလောင်းကြားခဲ့ကြရတယ်။လွတ်လွတ်လပ်လပ်ရှိခဲ့ကြတယ်။အသေးချာကမဲရပြားဆိုတာပြည်သူတွေရဲ့ရင်ထဲကခံစားချက်ပါ။1962မှာဒါဒါချင်းဒုတ်ဒုတ်ချင်းလို့ကြွေးကြော်ပြီးចောင်းသားတွေကိုတတ်အလုသမားတွေကိုဖိနှိပ်ခါအာနာလူယူခဲ့တဲ့စစ်အာဏာရှင်ဗိုလ်နေဝင်းရဲ့မဆလာခစ်ကရွေးကောက်ပွဲတွေကတော့အတိုက်ခံဆိုတာနတ်ထီနဲ့တယောက်တည်းပြေးခဲ့တဲ့ပွဲတွေပါပဲတပါတီအာဏာရှင်အောက်ပေးရာယူကြွေးတာစားကြရတဲ့ဘဝမှာဖြူဆိုရင်ဖြူလိုက်ကြရတဲ့လက်ညှိုးထောင်ခေါင်းရင်လွတ်တော်ပါရာဖတ်လွတ်တော်ရာဘာဒစိတုံးခတ်တဲ့လွတ်တော်ဆိုတာအလုံးသိကြပါတယ်အဲပြောရအောင်မယ်1990နာဝတ္တခစ်ကာလတုန်းကလည်းပါတီစုံရွေးကောက်ပွဲလုပ်ခဲ့ဘူးသေးတယ် NLD နိုင်ခဲ့တာတကဘာလုံးအသိအဲ့ဒါကိုဘာလုပ်ထားခဲ့တယ်လဲသူတို့နဲ့မဆိုင်သလိုမသိသလိုတာဝန်မရှိသလိုနေနေကြတယ်မဟုတ်လားအဲ့ဒီတုန်းကတာဝန်ရှိတဲ့ဘိုးစောမောင်ကိုသူတို့ဘာလုပ်ခဲ့ကြသလဲရွေးကောက်ပွဲပြီးရင်စစ်တမ်းရပြန်မယ်ဆိုခဲ့လို့မဟုတ်လားညင်းရင်ညင်းကြစမ်းပါအဲ့ဒီရွေးကောက်ပွဲရလဒ်ကိုမတိကြိုးကြွန်ပြုနေကြတာကိုပြည်သူတွေရဲ့နှလုံးစိတ်ဝမ်းမှာမကြင်မကြမ်းဖြစ်နေကြရစေပါခုလာပြန်ပါပြီ2010ရွေးကောက်ပွဲတဲ့တိတ်မကြတော့ပါဘူးလာမယ့်နိုဝင်ဘာ9ရက်မှာပါအဲ့ဒီရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရဖြစ်ပေါ်လာတဲ့ရွေးကောက်ပွဲပါအဲ့ဒီအခြေခံဥပဒေဘလို့ဖြစ်လာခဲ့သလဲပြည်သူတွေရဲ့စန္ဒသဘောထားကိုဘလို့ကောက်ယူခဲ့ကြသလဲအားလုံးအသည့်အမဲကိုအဖြူပြောင်းခဲ့တဲ့အကြံအဖန်နဲ့ကလိန်ကကြစ်လုတ်ခဲ့လို့နာဂစ်ဥပဒေလို့တွင်ခဲ့တာဖြစ်တယ်စစ်အာဏာရှင်ခေတ်ကာလတလျှောက်လုံးဖိနှိပ်ချုပ်ချယ်မှုတွေမျိုးစုံနဲ့ပြည်သူကိုပြားပြားဝတ်အောင်စစ်ဖက်အောက်မှာနင်းထားခဲ့တယ်စစ်ကောင်းဆောင်တွေတယောက်လက်တယောက်ပြောင်းခဲ့ပေမဲ့ဘာမှမထူကြဘူးစစ်အာဏာရှင်ဟာစစ်အာဏာရှင်ပါပဲကျောင်းသားတွေကိုတတ်ခဲ့တယ်အလုသမားတွေကိုနှိပ်စက်ညှဉ်းပန်းတတ်ခဲ့ကြတယ်ဒါတွေဟာပုံမြင်မဟုတ်ပါဘူးတမိုင်းဖြစ်ရတွေပါသူတို့စစ်အာဏာရှင်ဘဝတည်မြဲဖို့ပြည်သူလက်ထဲကအာဏာကိုမတရားသိမ်းယူခဲ့တဲ့တမိုင်းဖြစ်ရကိုနိုင်ငံတကာကတရားဝင်အသိအမှတ်ပြုလာအောင်လို့သူတို့ရဲ့လိန်စင်အတိုင်းလုပ်လိုက်တာဖြစ်တယ်သူတို့ရဲ့ထောက်တိုင်းကျန်းဖို့အသင်းကိုနိုင်ငံရေးပါတီအဖြစ်ပြောင်းစစ်ဘုတ်ချုပ်တွေကလူဝင်လဲဝင်ရွေးခံပြီးကလင်ကကြစ်လုတ်ကြဖို့ညံနီညံနဲ့တွေတုံးကြတာပါပဲအဲ့ဒီမှာငရဲဘန်းကိုစိန်ဘန်းထင်တဲ့သူတွေကထင်နေကြသေးတယ်။ဘာဖြစ်လာမှလဲ။ဒီရွေးကောက်ပွဲကဖြစ်လာမဲ့လွတ်တော်ဆိုတာပြည်သူလွတ်တော်မဟုတ်ဘူး။ကြက်တွေကိုချင်းတစ်ခုတည်းစုထည့်ထားသလိုဖြစ်လာမဲ့ကြက်ချင်းလွတ်တော်ပါပဲ။အဲ့ဒီအထဲမှာငိမ့်ငိမ့်လေးတိတ်တိတ်လေးနေကြရမှာကလွဲပြီးဘာမှမရှိပါဘူး။အင်းဒီလိုမနေပဲထောင်ထောင်ထောင်ထောင်လုံမယ်။ဟိုအော်ဒီအော်လုံမယ်ဆိုရင်တော့အဲ့ဒီကောင်ဟာခေါင်းကြီးပြီးအမိရှည်တဲ့ကောင်လို့ဆိုတာကြက်ချင်းတွေကဆွဲထုတ်ခံရပြီးဟင်းစားအိုးတဲ့ရောက်သွားမှာကတော့ကြိုတင်ဟောကိန်းထုတ်ဖို့လိုမယ်မထင်ပါဘူး